ကတ်လခရီးယံသာသနာပိုင်ပုတ်ဟမ်မင်းကြီးဖရန်စစ်စာဂျပန်နိုင်ငံကိုဒီကနေ့မှရောက်ရှိသွားခဲ့ပြီဖြစ်ပါတယ်။ဒါဟာသူ့ရဲ့အာရှခီးစဉ်တွင်ဒုတိယမြောက်သွားရောက်တဲ့နိုင်ငံဖြစ်ပြီးတော့တိုကျိုမြို့မှာလေးလေးမိုးတွေတဲနေတဲ့ကြားကပဲဂျပန်တောင်ဝန်ရှိသူတွေနဲ့ကြောင်းသားကြောင်းသူတွေဟာပုတ်ဟမ်မင်းကြီးဖရန်စစ်ကိုတိုကျိုမြို့ကဟနေဒါလေးစိတ်မှာကြိုဆိုခဲ့ကြပါတယ်။ပုတ်ဟမ်မင်းကြီးဟာဂျပန်နိုင်ငံခီးစဉ်တွင်သမိုင်းဝင်မြို့တွေဖြစ်တဲ့နာဂါဆာကီနဲ့ဟီရိုရှိမာမြို့တွေကိုလည်းသွားရောက်မှာဖြစ်ပြီးတော့မနေ့ဖြန်တနင်္ဂနွေနေ့မှာတော့1945ခုနှစ်ကအမေရိကန်ကဂျပန်နိုင်ငံကိုအနုမြုပ်ပုံကျဲချခဲ့တဲ့ဟိုက်ပိုစင်တာပန်းချံမှာနျူကလ ியா စံကျင်မိန်ကွန်းကိုပြောကြားသွားမယ်လို့ခံမရပါရယ်။အဲဒီနောက်မှာတော့ပိုဟမ်မင်းကြီးဟာဂျပန်နိုင်ငံမှာပြီးခဲ့တဲ့2011ခုနှစ်အတွင်းငရင်းနဲ့ဆူနာမီရေလိုင်းတန်နဲ့ဖူကူရှိမာနျူကလ ியா ဒါဘေးဆက်ယုံကနျူကလ ியா ရုပ်စိမ့်မှုပြဿနာတွေအတွင်းမှာဒုက္ခရောက်ခဲ့ကြတဲ့ဂျပန်ပြည်သူတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါရယ်။ပိုဟမ်မင်းကြီးဟာဂျပန်နိုင်ငံကိုမသွားခင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့သူဟာထိုင်းနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါရယ်။ပိုဟမ်မင်းကြီးဖရန်စစ်အတွက်တော့ဒီဂျေမတိုင်ငံမှာလည်းအာရှခီးစဉ်ကိုနှစ်ကြိမ်ထွက်ခဲ့မှုရာကြောင့်ဒါဟာသူ့ရဲ့တတိယမြောက်အာရှခီးစဉ်ဖြစ်ပါရယ်။သူဟာအာရှတိုက်ကိုပထမကြိမ်ဖြစ်တဲ့2014ခုနှစ်မှာတုန်းကဖိလစ်ပိုင်နဲ့သီရိလင်္ကာနိုင်ငံတွေကိုတွားရောက်ခဲ့ပြီးတော့2019မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။